အရသာဆွေရလက်ထက်သတင်းသမားတွေအပေါ်ဖန်စီတရားစွဲတဲ့နှိတ်ကုတ်မှုတွေများလာတာဟာပြည်သူတွေစီသတင်းစီးဆင်းမှုနဲ့သတင်းသိရှိရပိုင်권တွေကိုပိတ်ပင်တားဆီးမှုဖြစ်တဲ့ဆိုတာလူလူသိရအောင်သတင်းသမားတွေကလှုပ်ရှားနေကြပါတယ်။အခုလိုသတင်းသမားတွေနဲ့အာဏာပိုင်ကြားဆက်ဆံရေးတင်းမာလာတာဟာပြန်ကြားရေးဝန်ကြီးဌာနကပွင့်လင်းမြင်သာမှုမရှိတာနဲ့သတင်းသမားတွေအပေါ်တရားစွဲနေတဲ့ဝန်ကြီးဌာနအချို့အပေါ်ဖွဲ့စည်းပုံဥပဒေအရအစိုးရဘက်ကအာဏာတက်ရောက်နိုင်မှုအားနည်းတာကြောင့်ဖြစ်ကြောင်းဝါရင်သတင်းသမားတွေကတုံ့တက်ပါတယ်မဆုမောကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်တော်လိုင်းရဲ့နေမြေထဲမှာကျင်းပတဲ့အခမ်းအနားပွဲသတင်းသမားတွေသတင်းသွားယူလို့ဖန်ခံရတာတယောစာရေးသတင်းရေးသားဖော်ပြမှုကြောင့်သတင်းသမားတွေကိုအစိုးရအဖွဲ့ဝင်ကြီးဌာနတွေဘက်ကတရားစွဲတာနောက်ဆုံးအချိန်နေထိကတော့သတင်းခေါ်ပေးတာကိုသွားယူခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးအဖမ်းခံရတာလို့မျိုးလို့အရက်သားအစိုးရလက်ထက်မှာသတင်းသမားတွေပေါ်ဖန်စီချုံနှောင်တရားစွဲဆိုမှုများလာတာကတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုချိမ့်ချောက်လာတဲ့အန္တရာယ်ဖြစ်တယ်လို့သတင်းသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်ဒီလိုသတင်းသမားတွေကိုနှိတ်ကွတာဟာသတင်းမီဒီယာစီစဉ်မှုနဲ့လူလူရဲ့သတင်းသိရှိပိုင်ခွင့်ကိုဟန်တားနှောက်ယှက်မှုဖြစ်တယ်ဆိုတာလူလူကသိရှိနိုင်မှုအတွက်သတင်းသမားတွေဘက်ကလူလူထဲမှာလှုပ်ရှားမှုတွေနဲ့ဆောင်ရွက်သွားမယ်လို့မြန်မာသတင်းသမားကာကွယ်ရေးကော်မတီကကိုသားလွန်ဆောင်ထက်က VOA ကိုပြောပါတယ်
ဒီလိုလူတို့ကိုအတိပေးတာပေါ့နော်သတင်းလက်ခွင့်ကြီးဆုံးရှုံးနေတယ်သတင်းလက်ခွင့်ဆုံးရှုံးနေဆိုတာတကယ်တော့သတင်းသမားတွေရဲ့အခွင့်အရေးဆုံးရှုံးတာမဟုတ်ဘူးဒီလိုလူတို့ရဲ့သတင်းသိပိုင်ခွင့်ဆုံးရှုံးနေဆိုတဲ့ဟာမျိုးကိုလူလူထဲမှာသိအောင်လို့ကျွန်တော်တို့ကလိုက်ပြီးတော့ဒီလူတို့ကိုရှင်းပြတဲ့လက်ကမ်းစာရိုက်တွေကျွန်တော်တို့ဝင်မယ်အဲ့ဒီထဲမှာတော့သတင်းလက်ခွင့်ဆိုတာဘာဒီလိုလူတို့ရဲ့သတင်းသိပိုင်ခွင့်ဆိုတာဘာဒီလိုလူတို့အနေနဲ့ဘယ်လိုသတင်းသိပိုင်ခွင့်တွေရှိမယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့တရားရှင်းပြထားတဲ့လက်ကမ်းစာရိုက်တွေဝင်မှာပေါ့
အရသာအစိုးရလက်ထက်ဒီလိုမတရားဖန်ဆီးဖိနှိပ်မှုတွေရှိလာတဲ့အနေအထားကသတင်းသမားတွေဘက်ကအခုလိုလမ်းပေါ်ထပ်ပြီးဆန္ဒထုတ်ဖော်ရတဲ့အခြေအနေဖြစ်လာတယ်လို့ကိုသားလွန်ဆောင်ထက်ကပြောပါတယ
်သတင်းသမားသတင်းလုံးလုံးနေရရင်ကျွန်တော်တို့ဒီလိုမျိုးနိုင်ငံရေးသမားတွေလို့ဟာလား activist တွေလို့လမ်းပေါ်ထပ်တာလို့လက်ကမ်းကြော်များတွေဝေရဆန္ဒတွေပြဒါမျိုးလုပ်ပြီးကျွန်တော်လည်းဘယ်လုပ်ချင်မှာမလဲเนาะဒါပေမဲ့ကျွန်တော်တို့သတင်းသမားတွေကသတင်းသမားအလုပ်ကိုလုပ်လို့မရတော့ဘူးလို့ကျွန်တော်တို့ကဒီလိုအခြေအနေကိုကျွန်တော်တို့ကြုံနေရတာပေါ့เนาะဒီလိုလုပ်မျိုးကိုကျွန်တော်တို့လုပ်နေရတာသတင်းသမားဆိုတာကတော့ရေးခွင့်ရအောင်သတင်းအမှန်တွေတည်တူချပြခွင့်ရအောင်ဆိုရောဒီပြန်ကြားရေးရောပေါ့လေအကုန်လုံးပေါ့ဒါတွေကအခွင့်အရေးပေးဖို့လိုတယ်ပေါ့နော်အဓိကဒီမိုကရေစီနိုင်ငံလို့ဆိုလိုက်လို့ရှိရင်သတင်းလက်ခွင့်ကရှိလို့ရှိရဒီမိုကရေစီနိုင်ငံလို့ဆိုပြီးတော့သတင်းလက်ခွင့်မရှိဘူးဆိုလို့ရှိရင်ဘယ်လိုမှဟိုဒီမိုကရေစီလို့ခေါ်လို့မရဘူးလေ
အခုလိုမျိုးသတင်းသမားသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရတက်မတော်နဲ့အာဏာပိုင်ကြားတင်းမာတဲ့အခြေအနေဖြစ်လာရတဲ့အနေအထားကတော့သတင်းမီဒီယာဆုတ်ယုတ်မှုကိုပြသတာဖြစ်တယ်လို့ဝါရင်သတင်းသမားကြီးတူဖြစ်တဲ့ဦးစင်လင်းကသုံးသပ်ပါတယ
်အခုလိုပုံဝင်လင်းလင်းထင်သာမြင်သာမရှိပဲသတင်းသမားတွေကိုဖမ်းနေစည်းတယ်ဆိုတဲ့အခါကျတော့အစိုးရရဲ့တကယ်အရသာအစိုးရရဲ့ကြွေးကြော်ထားတဲ့ကြွေးကြော်စာကလည်းအမျိုးသားပြန်လည်သိမြင်ရင်လည်းငြင်းငြင်းလို့ပြောတယ်ဒါဆိုရင်တော့အဲ့ဒီတိုင်းသွားမယ်ဆိုရင်တော့သတင်းစာလွတ်လပ်ခွင့်ရမှာပေးမနေပေးကိုပေးရမှာပဲသတင်းသမားတွေဟာသူတို့သတင်းအလုပ်သူတို့လုပ်ကြတာပဲနော်ဒါကြောင့်လည်းပဲနိုင်ငံကကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီသတင်းနောက်တွေပြန်လွှတ်ပေးဖို့တောင်းဆိုနေကြတာဖြစ်တယ်ဆိုတော့ကြည့်ရတဲ့ဒီအခင်းချင်းတွေကြောင့်မလို့ဒါလူငယ်သတင်းသမားတွေကလည်းပဲသူတို့ကိုယ်တိုင်လည်းသတင်းနောက်တွေဖြစ်တော့အချိန်မှာသူတို့ကိုယ်တိုင်လည်းပဲဒီလိုလှုပ်ခါမှာမျိုးဖြစ်လာနေတာဟုတ်ဒါကြောင့်မလို့ဒီနေ့လူငယ်တွေအခုလိုဆန္ဒပြကြရတယ်ဆိုတာဟာဘာပဲဖြစ်ဖြစ်ကိုယ့်ရဲ့သတင်းသမားတွေရဲ့အခွင့်အရေးကိုဒါကာကွယ်ကြတာဖြစ်လို့သတင်းသမားတွေအနေနဲ့ဝိုင်းဝန်းထောက်ခံကြရတဲ့ကိစ္စပဲလို့အဲ့လိုယူဆပါတယ
်အထူးသဖြင့်ကတော့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရဘက်ကအာဏာဓာတ်ရိုက်မရောက်နိုင်တဲ့ဝန်ကြီးဌာနတချို့နဲ့သတင်းသမားတွေကြားတရားစွဲဆိုဖမ်းဆီးတဲ့အနေအထားဖြစ်လာတာလို့တိုင်းရင်းသတင်းမီဒီယာတွေရဲ့အတိုင်ပင်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ
်ပြောရမယ်ဆိုရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေစီပြန်ရောက်သွားလိမ့်မယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရအားလုံးသိကြတဲ့အတိုင်းပဲနောက်အရေးကြီးတဲ့ပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့နေဆက်ဒေတာနော်ဒီဝန်ကြီးဌာနတွေကတမတော်ရဲ့နော်ကိုကဲမောင်မှာရှိတယ်လက်ရှိအရသာအစိုးရလို့ပြောလို့ရတယ်အစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးအဲ့တော့အစိုးရကအဲ့ဒီဒီဝန်ကြီးဌာနတွေလုံနေကြိုင်ရတာနဲ့ပတ်သက်လို့တင်းတင်းရင်းရင်းဝင်ရောက်ပြီးတော့ပြောလို့ဆိုလို့မရဘူးအဲ့တော့အမှန်တကယ်လည်းပဲတကယ်အမြင်အချက်လက်တွေကြည့်ရင်တင်းချက်ကထင်တာမြင်တာမရှိဘူးဆိုတာပေါ်လွင်တယ်ဘသူကတာဝန်ရှိတာလဲဆိုပေတာဝန်ယူမှုတာဝန်ခံမှုလည်းမရှိဘူးသတင်းစာလွတ်လပ်ခွင့်ကိုဟိုတစုံတရာထိခိုက်နေနာစီတာပဲ
မနေ့တနင်္လာနေ့တုန်းကတော့သတင်းမီဒီယာအငင်းပွားမှုတွေမှာဝင်ပြီးတော့ဂျာဝင်ဖြည့်ရှင်းပေးခဲ့တဲ့သတင်းမီဒီယာကောင်စီတာဝန်ရှိသူတဦးဖြစ်တဲ့ဝိုင်းရင်သတင်းသားဆရာဦးအောင်လာထွန်းကိုအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်သမ္မတကခန့်အပ်လိုက်ပါတယ်ဒီလိုအနေထားမှာတော့သတင်းမီဒီယာသမားတွေနဲ့ပြန်ကြားရေးဝန်ကြီးဌာနကြားဘလို့ပေါင်းကူဆောင်ရွက်မယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့သတင်းသမားတွေကပြောပါတယ်ရှင်